ဖလပိုင်နိုင်ငံမှာဒီနှစ်ထဲအပြင်းထန်ဆုံးတိုက်ခိုက်ခဲ့တဲ့တိုက်ပွဲမုံတိုင်းရိုင်းကြောင့်တိုက်ဆုံးရသူကအခုချိန်ထိဆိုအနည်းဆုံး146ယောက်ရှိနေပြီလို့ဖလပိုင်အစိုးရကပြောပါတယ်။ဖလပိုင်လယ်ပိုင်းဘိုဟိုပြည်နယ်ဟာအထူးအနာဆုံးဖြစ်ပြီးပြည်နယ်အုပ်ချုပ်ရေးမှူးအာဒါရက်ကသူတို့ပြည်နယ်ထဲမှာအခုချိန်ထိတိုက်ဆုံးရသူ82ဦးရှိပြီးကြောက်ဆုံးသူ10ဦးရှိနေတယ်လို့ပြောပါတယ်။ပြည်နယ်ရဲ့မြို့ပေါင်း48မြို့ကက33မြို့နယ်ကအဆက်အသွယ်ရသေးတာဖြစ်ပြီးမုံတိုင်းကအဆက်အသွယ်တက်တောင်နေတဲ့အတွက်တိုက်ဆုံးသူအရေးအတွက်ဘူးတွေပုံများလာဖို့ရှိတယ်လို့လည်းပြောပါတယ်။မုံတိုင်းနောက်ဆက်တွဲရေကြီးမှုတွေမြေပြိုမှုတွေကြောင့်တိုက်ဆုံးဒဏ်ရာရသူတွေရှိနေတာပါ။ဒါပြင်မုံတိုင်းတန်ခမ်းရသူတွေအတွက်စားနပ်ရိက္ခာနဲ့တောက်သုံးရည်တွေလိုအပ်နေတယ်လို့လည်းပြောပါတယ်။ကျက်တပင်းနဲ့တောက်ကြံတွေကမှတိုက်ခတ်ခဲ့တဲ့ဒီမုံတိုင်းဟာဖိလစ်ပိုင်နိုင်ငံမှာလူပေါင်း8000နီးပါးကိုတက်ရောက်စေခဲ့တာဖြစ်ပြီးလူပေါင်း3000လောက်ကတော့ဘေးလွတ်ရာရှောင်ပြေးခဲ့ရတယ်လို့ဖိလစ်ပိုင်အစိုးရကပြောပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကစနေနေ့ကမုံတိုင်းတင်ဒေတာကိုသွားရောက်ခဲ့ပြီးအမေရိကန်ဒေါ်လာ30000နဲ့ညီမျှတဲ့ဖိလစ်ပိုင်ငွေပေဆို1ဘီလီယံထောက်ပံ့မယ်လို့သတိပြုခဲ့ပါတယ်။ပစိဖိတ်သမုဒ္ဒရာနဲ့တောင်ကျုပ်ပင်လယ်ပြင်ကြားရှိတဲ့ဖိလစ်ပိုင်နိုင်ငံမှာထိုင်ဖုံးမုံတိုင်းရဲဟာလေတိုက်နှုန်းတစ်နာရီကိုမှန်120ကနေ180နီးပါးတိုက်ခတ်ခဲ့တာဖြစ်ပြီးဒါမှမကြာခင်နှစ်တူတည်းအပြင်းထန်ဆုံးမုံတိုင်းတစ်ခုဖြစ်ခဲ့တာပါ။ဖိလစ်ပိုင်မှာ70မုံတိုင်းအချိန်20လောက်တိုက်ခတ်လေ့ရှိပါတယ်။